နိုဝင်ဘာလ19ရက်အင်္ဂါနေ့မှာလည်လာသွားမယ့်ဥပုသ္စာပြေသင်ခန်းဆိုင်ခေါင်းစဉ်ကတော့ဗရင်ရှင်ဖွဲ့စည်းတိဆောက်ပုံဖြစ်ပါတယ်ကျမ်းစာကျွန့်ကျင်တဲ့သူတွေကတမာကျမ်းမှာဗရင်ရှင်ပုံစံအမျိုးအစားတွေရှိမယ်လို့မှတ်ချက်ပြုကြပါတယ်။ရှေးဟိတ်တီလူမျိုးတွေဗရင်ရှင်ပြုချင်းကိုလှုပ်ဆောင်ခဲ့တယ်လို့တွေ့မြင်ရပါတယ်။အထက်ဘက်ကတော့ဖျားသခင်ဟာလူသားတွေနဲ့ဆက်သွယ်တဲ့နေရာမှာပုံစံအမျိုးမျိုးနဲ့လူတွေရဲ့ယဉ်ကျေးမှုဓလေ့ထုံးစံကိုလိုက်ပြီးတော့သူတို့နားလည်အောင်ပြုလုပ်တာတွေ့ရပါတယ်။ရှေးခေတ်ဣသေလလူတွေပြုတဲ့ဗရင်ရှင်ဖွဲ့စည်းပုံကတော့ရေဘူးရအဖြစ်အပိုင်းတွေပါရှိပါတယ်။ကျူတင်စကားနောက်ခံရာဇဝင်တက်တည်သဘောတူညီချက်တွေဒါမှမဟုတ်ထားရှိတဲ့စည်းကမ်းတွေကောင်းကြီးနဲ့ကျင့်ချင်းတွေတက်တည်တွေဗရင်ရှင်အတွက်အထူးနမိတ်လက္ခဏာတွေဖြစ်ပါတယ်ဖျားရှင်ဟာမိမိရဲ့လူတွေနဲ့ဗရင်ရှင်ပြုတဲ့နေရာမှာလူတွေနားလည်နိုင်တဲ့အစဉ်အလာကိုသာပုံစံယူပြီးတော့ဗရင်ရှင်ထားပါတယ်ဥပမာတရားဟောအကျမ်းတစ်ကျမ်းလုံးမှာရေးသားမှုအလုံးစုံကိုကြည့်လိုက်တဲ့အခါမှာဗရင်ရှင်ပုံစံမျိုးနဲ့ရေးသားထားပါတယ်မောရှိဟာဣတိလလူတွေကိုဖျားရှင်နဲ့ပြန်ပြီးတော့မိတ္တာရပြုဖို့ဖိတ်ခေါ်တဲ့အခါမှာနံပါတ်1ကြိုတင်စကားပြောတာတွေ့ရပါတယ်။တရားဟောချက်ခန်းကြီး1အငယ်1ကနေ9မှာတွေ့ရပါတယ်။နံပါတ်2နောက်ခံရာဇဝင်တက်တည်ပေးပြီးတော့လည်းပဲပြောပါတယ်။တရားဟောချက်ခန်းကြီး1အငယ်6ကနေတရားဟောချက်ခန်းကြီး4အငယ်43အထိနံပါတ်3သဘောတူညီချက်ဒါမှမဟုတ်စီမင်းစည်းကမ်းချက်တွေပေးတာလည်းတွေ့ရပါတယ်။တရားဟောချက်ခန်းကြီး4အငယ်44ကနေတရားဟောချမ်းခန်းကြီး26ငွေ19အထိဖြစ်ပါတယ်။ပြီးတော့နံပါတ်4ကောင်းကြီးနဲ့ကြိမ်ချင်းတွေကိုပေးတာလည်းတွေ့ရပါတယ်။တရားဟောချမ်းခန်းကြီး28ကနေတရားဟောချမ်းခန်းကြီး30အထိတွေ့နိုင်ပါတယ်။နံပါတ်5တက်တဲ့တွေအနေနဲ့လည်းပဲပေးပါတယ်။တရားဟောချမ်းခန်းကြီး30ငွေ19မှာတွေ့နိုင်ပါတယ်။နောက်ဆုံးနံပါတ်6အနေနဲ့အထူးဖြည့်ဆည်းပေးခြင်းဆိုတာလည်းတွေ့ရပါတယ်။တရားဟောချမ်းခန်းကြီး31ငွေ923မှာတွေ့နိုင်ပါတယ်။ယောရှုမတ်စာခန်းကြီး24မှာလည်းပဲအလားတူဗရင်ရှင်ပုံစံမျိုးကိုပေးထားပါတယ်။အစ်စ်ပြန်လည်းထားရှိတဲ့ယောရှုရဲ့ဗရင်ရှင်ပုံစံကမူလပုံစံတွေနဲ့တူညီပါတယ်။ပထမဦးဆုံးစကားကတော့ဖျားသခင်ဟာမိမိကိုယ်ကိုဣသေလအမျိုးရဲ့ဖျားသခင်ထတော်ဖျားလို့ဖော်ပြထားပါတယ်။တစ်ဆက်တည်းမှာပဲနောက်ခံရာဇဝင်တက်တဲ့အဖြစ်နဲ့ယောရှုဟာဣသေလလူမျိုးတွေဖျားရှင်အတိတ်ကပြုတော်မူတဲ့အချက်တွေကိုပြန်လည်ပြောကြားတတိယစီပါတယ်။နောက်ခံရာဇဝင်ပြည်တဲ့နောက်မှာသဘောတူညီချက်နဲ့စီမင်းစည်းကမ်းတွေသတ်မှတ်ပါတယ်။နောက်ပြီးကောင်းကြီးတွေနဲ့ကျိန်ချင်းတွေပါဖော်ပြထားပါတယ်။တက်သေးတကံတွေလည်းပဲထားရှိပါတယ်။နောက်ဆုံးမှာအထူးဖြစ်ဆွတ်ချက်တွေကိုထက်သွင်းတာတွေ့ရပါတယ်။ဣသေလတွေရဲ့ဗရင်ရှင်ပုံစံကတော့ဖျားရှင်ရဲ့ပို့ဆောင်ခြင်းကိုအတိတ်ကရာဇဝင်ကသာအစွဲပြုခြင်းမဟုတ်ပါဘူး။ဆက်လက်ပြီးတော့ဗရင်ရှင်ပြည့်ပြည့်စုံတဲ့အထိမိမိတို့ဟာတစ္ဆာရှိကြဖို့လှုပ်ဆောင်ကြဖို့တာဝန်ရှိတယ်ဆိုတာကိုတွေ့ရပါတယ်။ယေရှုမတ်စာခန်းကြီး24ငယ်25ကိုဖတ်ပါမယ်။ကျွန်တော်တို့နေထိုင်တဲ့အချိန်အခါအတွက်ဘယ်လိုမျိုးသောစည်းမျဉ်းစည်းကမ်းချက်တွေကိုရယူလှုပ်ဆောင်နိုင်တယ်လဲဆိုတာကိုကြည့်ကြပါစို့။သို့မဟုတ်ထာဝရဘုရားအားဝတ်မပြုကောင်းဟုသင်တို့ထင်လင်မြေကြီးတစ်ဖက်၌ဘိုးဘေးတို့ဝတ်ပြုသောဘုရားသင်တို့နေရာအာမောရိပြည်သားတို့၏ဘုရားများတွင်အဘယ်မည်သောဘုရားတို့အားဝတ်ပြုရမည်အရာကိုယနေ့ရွေးကြလော့။ငါနဲ့ငါအိမ်သားဖြစ်ရင်ထာဝရဘုရားကိုသာဝတ်ပြုမည်ဟုဆိုလေတော်ဆိုပြီးတော့ဖော်ပြထားပါတယ်။ကျွန်တော်တို့ယုံကြည်သူများအနေနဲ့ယောရှုမတ်စာထဲမှာဖော်ပြခဲ့သလိုဖျားရှင်ကိုသာဝတ်ပြုဖို့ဖြစ်ပါတယ်။ပြီးတဲ့အခါမှာဖျားရှင်ရဲ့ဗရင်ရှင်ဖွဲ့စည်းတိဆောက်ပုံအကြောင်းကိုလည်းပဲတည်တည်ချာချာသိစီဖို့အတွက်အင်္ဂါနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်။